Bangladesh နိုင်ငံမျိုးတော်တက္ကသဘာသာရေးဩဇာမခံတဲ့စောက်တိုင်နှစ်ခုဝင်ရောက်တိုက်ခိုက်ခံရပြီးထုတ်ဝေသူတဦးဖြစ်တဲ့ Faisal Arifin Diban တိဆုံးခဲ့တယ်လို့ကြံသုံးကတော့ဒဏ်ရာရခဲ့တယ်လို့ရဲတွေကပြောပါတယ်။အခုအတိုက်ခိုက်ခံရသူတွေဟာ February လတုန်းကတက္ကသတို့ဝင်တဲ့ဇနီးဖြစ်သူနဲ့အတူလမ်းလျှောက်နေတော့ဓာတ်နဲ့အခုတ်ခံရပြီးတိဆုံးသွားခဲ့တဲ့ Bangladesh နယ်ပွား American နိုင်ငံသား Blogger ဆိုင်ဆရာ Abhijit Rai ရဲ့စာပေတွေကိုထုတ်ဝေနေသူတွေဖြစ်ပါတယ်။ဘယ်ဖွဲ့စည်းကကုလို့တိုက်ခိုက်တယ်ဆိုတော့မသိရသေးပါဘူး။ဘလော့ဂါရိုင်းကိုတိုက်ခဲ့တော့ကတော့အန်ဆူရာရူလာဘင်္ဂလားဒေ့ရှ်ကိုခေါ်တဲ့ဒေတာရင်းအစ္စလာမ်အဖွဲ့ကသူတို့လက်ချက်လို့ပြောပါတယ်အသက်ခံလူဒီပန်းရဲ့ရုပ်လောင်းကိုသူ့ရဲ့ Jagriti Proka Shoni စောက်တိုက်ရုံးခန်းထဲမှာတွေ့ရတာဖြစ်ပြီးစနေနေ့အစောပိုင်းမှာလည်းဒက်ကာကရှူဒိုဆွာစောက်တိုက်ထုတ်ဝေသူအာမက်ရာဟင်တူတူနဲ့စာရေးဆရာတစ်ယောက်ကိုလူ၃ယောက်ကဓာတ်နဲ့ထုတ်ပြီးတနက်နယ်လည်းပြစ်ခဲ့တယ်လို့ရဲတွေကပြောပါတယ်စာရေးဆရာနှစ်ယောက်ကတော့ရာနာဒစ်ဘာဆူနဲ့တရိရာဟင်တို့ဖြစ်ကြောင်းသူတို့သုံးစလုံးကိုဆင်းအောင်တင်ထားပြီးတူတူကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ရဲကပြောပါတယ်။အခုလိုနောက်ဆုံးအတိုက်ခိုက်ခံမှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမ်အစွန်းရောက်ဖွဲ့တွေလှုပ်ရှားလာမှာကိုစိုးရိမ်နေကြပါတယ်။ဒီနေ့ထဲမှာပဲဘာသာယူမရှိတဲ့ဘလော့ဂါအနည်းဆုံး၄ဦးအသက်ခံခဲ့ရပြီဖြစ်ပါတယ်။